ဂျီရီချာစစ်တပ်နဲ့မြန်မာစစ်တပ်ကြားဆက်ဆံရေးဟာစစ်တင်နှံပေးဖို့အတွက်မဟုတ်ဘဲဒီမိုကရေစီစနစ်ထက်မှဂျီရီချာစစ်တပ်ဂုံရှိရှိရပ်တည်နေတာကိုမြန်မာစစ်ကောင်းဆောင်တွေစံနမူနာယူနိုင်ဖို့အတွက်ဖြစ်တယ်လို့ဂျီရီချာတမ်မတ်ကြီးကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်ကျန်းမာရေးဆောင်ရှောက်မှုပညာရေးကဏ္ဍစတာတွေအပြင်တခြားဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ပြည်ထောင်နိုင်ငံကပေါင်တန်း60သုံးစွဲဖို့စီစဉ်ထားတယ်လို့ဒီကနေ့မှာပဲတမ်မတ်ကြီးကသတင်းတော်တွေကိုပြောခဲ့ပါတယ်။အပြည့်အစုံကိုတော့ကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ကိုဇော်ဝင်းလိုင်ကပြောပြပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံဆိုင်ရာဂျီရီချာတာမအဖြစ်လွန်ခဲ့တဲ့တလကျော်လောက်ကမှစတင်တာဝန်ထမ်းဆောင်နေတဲ့တာမသစ်အင်ဒရူးပက်ထရစ်ကမြန်မာသတင်းမီဒီယာတွေနဲ့ဒီကနေ့ရန်ကုန်မြို့မှာရှိတဲ့ဂျီရီချာတန်ရုံမှာတွေ့ဆုံခဲ့တာဖြစ်ပါတယ်။အဲဒီလိုတွေ့ဆုံစဉ်သတင်းထောက်တင်မေးတဲ့အကြောင်းအရာအစုံအလင်းကိုတာမကြီးကစိတ်ရှည်လက်ရှိဖြစ်ကြားသွားတာမှာမြန်မာစစ်တပ်နဲ့ဂျီရီချာစစ်တပ်အကြား CIA ဆက်ဆံမှုတွေပြန်ရှိလာနေတာနဲ့ပတ်သက်လို့နှစ်နိုင်ငံစစ်ဖက်ဆက်ဆံရေးဟာအရန်ကိုဆောလွန်တဲ့အဆင့်မှာပဲရှိပါသေးတယ်လို့အစချီပြီးပြောပါတယ်။
For example, there is still an arms embargo, as you know, in place. So we won't be providing any training that helps the combat ability of the Burmese army.
ဥပမာအားဖြင့်မြန်မာနိုင်ငံပေါ်လက်နက်ရောင်းဝယ်မှုနဲ့ဆိုင်တဲ့ပိတ်ဆို့တံခတ်ထားမှုကရှိနေတော့ပါ။ဒါကြောင့်တိုက်ခိုက်ရေးနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့မြန်မာတပ်မတော်ကိုတင်တန်းပို့ချတာမျိုးလုပ်မှာမဟုတ်ပါဘူး။ဒါပေမဲ့မြန်မာစစ်တပ်နဲ့ဆက်ဆံမှုရှိဖို့ဟာအရန်ရေးကြီးတဲ့အချက်လို့ကျွန်တော်တို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဥပမာပြောရရင် United Kingdom မှာအင်မတန်လေးစားမှုခံရပြီးအင်အားကြီးတဲ့စစ်တပ်ရှိပါတယ်။ဒါပေမဲ့ဒီစစ်တပ်ဟာဒီမိုကရေစီစနစ်ထဲကအစိတ်ပိုင်းတစ်ခုပဲဖြစ်ပါတယ်။ဒါကြောင့်မြန်မာစစ်တပ်ကအစင့်မြင့်အရာရှိကြီးတွေကိုဖိတ်ခေါ်ပြီးကျွန်တော်တို့စစ်တပ်ကဘလို့ပြုမှုနေထိုင်နေအဲ့ဒီလိုပုံစံကမြန်မာပြည်အတွက်အထောက်အကူပြုတယ်မပြုဘူးဆိုတာတွေကိုပြသခြင်းပါတယ်။ကျွန်တော်တို့ဘာကြောင့်ဒီလိုဆက်ဆံလဲဒါဟာဘာကြောင့်အရေးကြီးတယ်ဆိုတာကိုမြန်မာနိုင်ငံကအတိုက်ခံအများစုကလည်းနားလည်ကြတယ်လို့ကျွန်တော်ထင်ပါတယ်။တိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့တဲ့အခါမှာလည်းကျွန်တော်ဒီကိစ္စကိုရှင်းပြသွားမှာဖြစ်ပါတယ်
။ဗြိတိရှအစိုးရအနေနဲ့ရှင်းနှစ်2014ခုနှစ်ကစပြီးမြန်မာနိုင်ငံမှာ military attaché ထားသွားမယ်လို့လည်းတာမတ်ကြီးကပြောပါတယ်။မြန်မာနိုင်ငံထဲမှာအခုရပိုင်းအတွင်းဘုံဖောက်ခွဲမှုတွေဘုံလတ်မှုတွေဖြစ်နေတာကြောင့်အမေရိကန်နဲ့တခြားအနောက်နိုင်ငံတွေနေတူမြန်မာနိုင်ငံကိုလာကြမဲ့ဗြိတိရှနိုင်ငံသားတွေသတိဝရိယနဲ့နေထိုင်သွားလာဖို့အတွက်ဗြိတိရှအစိုးရကသတိပေးချက်ထုတ်ပြန်ထားပါတယ်။သူတို့အနေနဲ့ဘုံသတင်းနဲ့ပတ်သက်တဲ့အခြေအနေတွေကိုအနိကစောင့်ကြည့်နေပါတယ်လို့တာမတ်ကြီးအန်ဒရူးပက်ထရစ်ကပြောပါတယ်
။ Obviously we've been following the bomb attacks very closely. It's worrying. People have lost their lives. American lady has been badly injured as I understand it.
ဘုံခွဲတိုက်ခတ်မှုတွေကိုကျွန်တော်တို့အနိကစောင့်ကြည့်နေပါတယ်။ဒါဟာစိုးရင်စရာကောင်းတဲ့ကိစ္စပါလူတွေတည်ခဲ့ကြတယ်အမေရိကန်နိုင်ငံသူတူလည်းအပြင်းထန်ဒဏ်ရာရသွားတယ်လို့ကျွန်တော်တို့သိရပါတယ်ဒါပေမဲ့ဘာကြောင့်အခုလိုဘုံခွဲမှုတွေဖြစ်တယ်ဆိုတဲ့အပေါ်မှာတော့ကျွန်တော်အနေနဲ့ထင်ကြေးမပေးလို့ပါဘူးကျွန်တော်တို့နိုင်ငံသားရေးယုံအနေနဲ့ကတော့ခီးသွွားသတိပေးချက်ထုတ်ပြန်ထားတယ်ဆိုပေမဲ့မြန်မာနိုင်ငံကိုမလာကြပါနဲ့လို့တားမြစ်ချက်ထုတ်ပြန်ထားတာမျိုးမဟုတ်ပါဘူ
းအမေရိကန်ဆိုရကတော့လက်ရှိဖြစ်ပေါ်နေတဲ့ဘုံခွဲတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ပြင်းထန်စွာပြစ်တင်ရှုတ်ချကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ဒါပေမဲ့ဗြိတိရှအစိုးရကတော့ခီးသွွားသတိပေးချက်ကလွဲလို့လက်ရှိအချိန်မှာကြေညာချက်ထုတ်ပြန်ပြီးပြစ်တင်ရှုတ်ချတာမျိုးမလုပ်သေးပါဘူးမြန်မာနိုင်ငံအတွင်းပဋိပက္ခဖြစ်နေတဲ့နေရာတွေမှာလူသားချင်းစာနာတဲ့အကူအညီတွေပေးနေတာအပါအဝင်တခြားကျန်းမာရေးပညာရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေကိုလည်းတောက်လျှောက်ပေးလာနေခဲ့တယ်ဆိုတာကိုအတမကြီးကအလေးပေးပြောဆိုပါတယ်ဒါအပြင်လာမယ့် 2014-2015 ဘာနာနှစ်မှာဗြိတိရှအစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကအကူအညီပေးမဲ့အစီအစဉ်တွေနဲ့ပတ်သက်လို့လည်းသူကအခုလိုရှင်းပြပါဗျ
။ Next year they're going to be spending around £60 million. So that's roughly $100 million in Burma.
ဒီအဖွဲ့အနေနဲ့နောက်နှစ်မှာပေါင်တန်း60လောက်အကူအညီပေးဖို့ရှိပါတယ်။အကြမ်းပြင်းအားဖြင့်တော့ American dollar တန်း100လောက်ရှိပါမယ်။အဲ့ဒီထဲကအများစုကိုကျမရေးခန္ဓာမှာအသုံးချသွားမှာပါထပ်ဝက်လောက်ကတော့ကျမရေးခန္ဓာအတွက်ဖြစ်ပါမယ်အဓိကအားဖြင့် HIV TV နဲ့ငှက်ဖျားယောဂါတို့လိုယောဂါမျိုးတွေအတွက်ဖြစ်ပါတယ်နောက်ပညာရေးဘက်မှာလည်းတိုးမြင့်ကူညီသွားမှာပါနောက် lift လို့ခေါ်တဲ့အသက်မွေးဝမ်းကြောင်းမှုလုပ်ငန်းတွေဥပမာအားဖြင့်အသေးစားစီးပွားလုပ်ငန်းရှင်တွေကိုငွေချေးပေးတာစိုက်ပျိုးရေးနဲ့မွေးမြူရေးခန္ဓာစတာတွေကိုကူညီသွားဖို့ဖြစ်ပါတယ်
ဂျီရီချာအစိုးရကမြန်မာနိုင်ငံအတွင်းမှာရှိတဲ့ဖွံ့ဖြိုးရေးကဏ္ဍအသီးသီးအတွက် 2017-2012 ဘဏ္ဍာရေးနှစ်ကစလို့အကူအညီပေးလာနေတာမှာအဲ့ဒီနှစ်ကပေါင်35တန်းရှိကြရာကတဖြည်းဖြည်းတိုးမြင့်လာပြီးလာမယ့် 2014-2015 ခုနှစ်အတွက်ပေါင်တန်း60အထိတိုးမြင့်ပေးသွားမှာဖြစ်ပါတယ်ပြည်ထောင်နိုင်ငံကမြန်မာနိုင်ငံကိုကုန်ပစ္စည်းတင်ပို့မှုနှုန်း2012ခုနှစ်မှာ113,000ခန့်နှုန်းအထိတိုးမြင့်ခဲ့ပြီးငွေကြေးပမာဏအားဖြင့်တော့ပေါင် 12.8 တန်းရှိတယ်လို့သိရပါတယ်ဒါပြင် ရှေ့လာမယ့်နှစ်တွေမှာလည်းပြည်ထောင်နိုင်ငံကကုမ္ပဏီတွေမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြမယ်အလားအလာဟာအင်ပတန်ကောင်းပါတယ်လို့လည်းဗြိတိသျှတမကြီးကပြောဆိုသွားပါတယ်ခင်ဗျာ